တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာစီးပွားရေးအပါအဝင်ကဏ္ဍပေါင်းစုံမှာတိုးမြင့်လာနေပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကိုတော့အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်နဲ့မြန်မာဆက်ဆံရေးကျွမ်းကျင်သူအမေရိကန်ပမောက်ခတူကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ26ရက်နေ့မနေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်ဆူဂျီဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နှစ်နိုင်ငံဆက်ဆံရေးတည်တံ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ
။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးတက်ခိုင်မာမှုရှိရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပ
ါ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာမကြသေးမီကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူခဲ့တဲ့ကိစ္စရပ်တွေအကောင့်ထည့်ဖော်ရမှာတိုးတက်မှုတွေရှိနေတဲ့အကြောင်းပြောသွားပါရယ်။ဒါအပြင်ပညာရေးစိုက်ပျိုးရေးနဲ့ရေလုံငန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်ကအဓိကဆွေးနွေးသွားပါရယ်။အလားတူသမရမွန်ဂျေအင်းကလည်းစက်တင်ဘာလကမြန်မာနိုင်ငံကိုလာခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးရေးအစီအစဉ်နဲ့သူ့အစိုးရရဲ့တောင်ပိုင်းဒေသမူဝါဒသစ်နှစ်ခုလုံးဟာပြည်သူတွေငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အဓိကတန်ဖိုးတွေကိုအတူတကွထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်ကြောင်းပြောဆိုခဲ့တဲ့အချက်ကိုပဲအဓိကထားပြီးထပ်မံအလေးပေးဆွေးနွေးသွားပါရယ်။ခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံပြီးတဲ့နောက်ငါလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်မှုအသက်မွေးဝမ်းကြောင်းဆိုင်ရာတင်ဒန်းများပူပေါင်းဆောင်ရွက်မှုနဲ့တဘာဝပဝင်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရွက်မှုစတဲ့နားလည်မှုစာကျွန်းလွှာ၃ခုကိုသက်ဆိုင်ရာဝန်ကြီးတွေကအတိအထိလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မှာတောင်ကိုရီးယားဘက်ကဆက်ဆံရေးတိုးမြင့်လာတာရှိပေမဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်အရေးအပါအဝင်မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာဆောင်ကြည့်ခဲ့သူအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမော့ခဒေးဗစ်စတိုင်းဘတ်က VOA ကိုပြောပါတယ
်။ Myanmar does hope to diversify its assistance.It's getting, of course, the China Belt and Road, but also it's getting a good bit of assistance.
မြန်မာနိုင်ငံအနေနဲ့သူ့အတွက်ကူညီတွေကိုတနေရာတည်းကမဟုတ်ပဲနေရာမျိုးမျိုးကရဖို့မျှော်လင့်ထားတာပါ။တရုတ်ရဲ့ရပ်ဝန်းတစ်ခုလမ်းမတစ်ခုစီမံကိန်းကနေအကူအညီရနေတယ်လို့ဂျပန်စီကလည်းစက်မှုစုံနဲ့တခြားအကူအညီတွေပါဝင်မြန်မာနဲ့စီးပွားရေးအရဆက်ဆံရေးကောင်းကောင်းရှိထားပါတယ်။ကိုရီးယားတို့လည်းဒီလိုမျိုးလုပ်မယ်ဆိုရင်လွန်ကောင်းပါတယ်။ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တရုတ်နဲ့ဂျပန်ကိုကိုရီးယားကရှင်းလို့မရသေးပါဘူး။သူတို့တို့လည်းအရာကအဓိကယူရဲချက်မဟုတ်ပါဘူး။ကိုရီးယားရဲ့ယူမှန်းချက်ကစည်းကွက်တိုးချဲ့ဖို့နဲ့ဆက်ဆံရေးကောင်းမွန်ဖို့တရားစီရေးပဲဖြစ်ပါတယ်။ဒါပြင်ကိုရီးယားနဲ့နှိုင်းယှဉ်ရင်မြန်မာမှာလူထုမကတက်တာတဲ့အတွက်ယင်းနှိမ့်နယ်မှုတွေလည်းနောက်ပိုင်းမှာပါလာပါလိမ့်မယ်။ဒါပေမဲ့ကိုရီးယားရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတော့အကူအညီပေးမှာမဟုတ်ပါဘူး
။သမ္မတမွန်ဂျေအင်းအစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်၊ဂျပန်၊တရုတ်တို့နဲ့အပြိုင်အားကောင်းအောင်အလေးပေးတိုးချဲ့လာတယ်ဆိုပေမဲ့လက်ရှိအချိန်မှာတောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးတင်းမာမှုဟာဒေတာလုံခြုံရေးကို NDA ဖြစ်စေနိုင်တယ်လို့ပါမော့ခစတိုင်းဘတ်ကပြောပါတယ
် The value to Korea to improve its relations with ASEAN and with Myanmar in particular is very important
သမရမူးနဲ့သူအစိုးရတွေမြန်မာပါဝင်အာဆီယံနဲ့ဆက်ဆံရေးထိုးထွက်ဖို့တကယ်ကိုအရေးကြီးအလေးထားတဲ့ကိစ္စဖြစ်ပါတယ်တောင်ကိုရီးယားအနေနဲ့အမေရိကန်တရုတ်ဂျပန်တို့နဲ့သူတို့ဆက်ဆံရေးအလေးထားသလိုမျိုးပေါ့ဒါပေမဲ့အခုချိန်မှာဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးကအရန်ကိုဆိုးနေပါတယ်အာရှအရှေ့မြောက်ပိုင်းမှာအဓိကအရေးပါတဲ့မာမိနှစ်နိုင်ငံကြားအပြေမလဲဖြစ်နေတာကိုအမေရိကန်ပြည်ထောင်စုကအလွန်ပဲစိုးရိမ်ပါတယ်။တနိုင်ငံကြားငင်းပွားမှုဟာဒေသတစ်ခုလုံးလုံခြုံရေးအတွက်အလွန်အန္တရာယ်ကြီးပါတယ
်။နိုဝင်ဘာလ25ရက်နေ့နဲ့26ရက်နေ့ကကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်ခဲ့တဲ့1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်လည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့သူ့ရဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းဒီကနေ့မှတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။